မင်္ဂလာပါပြီးခဲ့တဲ့အခေါက်ကသင်ခန်းစာမှာပြောခဲ့တဲ့အင်္ကျားကိုပြန်ပြီးတော့အဖြေတိုက်ကြည့်ရအောင်ပါဒီအင်္ကျားကတော့lesson 1သင်ခန်းစာ1 introduction to molecular biology ရဲ့ slide 5နဲ့ slide 6ပါအခု slide 5 lesson 1ရဲ့ slide 5ကိုကြည့်ကြရအောင်ပါအဲ့ဒီ slide 5မှာကတော့အရင်တုန်းက inductive reasoning နဲ့ deductive reasoning အကြောင်းကိုသင်တုန်းကပေါ့နော်ဥပမာလေးတွေပေးထားတယ်အဲ့ဒီဥပမာတွေကိုကြည့်ပြီးတော့အဲ့ဒီစာကြောင်းတစ်ကြောင်းချင်းစီက inductive လား deductive လားဆိုတာကိုလေ့လာကြည့်အောင်ခွဲခြားကြည့်အောင်ပါပထမဆုံးဝါကျအနေနဲ့ကဘာရေးထားလဲဆိုတော့ all flying birds and insects have wings birds and insects flap their wings as they move through the air ပြန်တဲ့ငှက်တွေနဲ့ပိုးမွားတရိစံတွေမှာပိုးမွားတွေမှာသူတို့မှာအတောင်ပံရှိတယ်အဲ့ဒီအတောင်ပံရှိအတောင်ပံတွေကိုခတ်ပြီးတော့သူတို့လေထဲမှာပြန်သွားကြတယ်ပေါ့အဲ့ဒီ observation ကိုမူတည်ပြီးတဲ့အခါကျတော့အတောင်ပံတွေကငှက်တွေဒီပိုးကောင်တွေကိုပြန်နိုင်စေတယ်ဆိုတော့ကောက်ချက်ကိုဆွဲနိုင်တယ်အဲ့ဒီဟာကြောင့်မလို့ဒီစာကြောင်းကိုဒါ inductive reasoning ရဲ့ဥပမာပေါ့နော် observation နဲ့စပြီးတော့ conclusion ဆွဲလို့ရတဲ့အတွက် inductive reasoning ရဲ့ဥပမာဖြစ်ပါတယ်So dutiya sa chang wo ji chi ang insects generally survive mild winters better than harsh ones puma ri ga taip pi lo ma nwe taip ma ee de saung ma so lo shin yin tru twa atat shin ga pu bi lwe de da chang ma lo ga ba yi pu nwe la da ne a mya if global temperatures increase therefore insect pests will become more problematic ga ba yi pu nwe la da ne a mya ဒီပိုးကောင်တွေများလာတာပေါ့အဲ့ဒါကပို့ပြီးတော့ပြဿနာဖြစ်လာနိုင်တယ်ပေါ့နော်အဲ့ဒီတော့ဒီမှာပထမစာကြောင်းကိုကြည့်လို့ရှိရင်ပထမစာကြောင်းကဒါရှိပီးသား principle တစ်ခုပေါ့ရှိပီးသားနေရာမှာတစ်ခုကိုမူတည်ပြီးတဲ့အခါကျတော့ဟော့ကင်းကြိုထုတ်တာပေါ့နော်ဟိုပြီးခဲ့တဲ့သင်ခန်းစာမှာပြောခဲ့တယ်လို့မျိုးပဲအလကားနေရင်ဟော့ကင်းထုတ်တာမဟုတ်ဘူးရှိပီးသားတသေးတကရနေgeneral principle ကိုမူတည်ပြီးတော့ hogging ထုတ်တာပေါ့အဲ့ဒီအတွက်ကြောင့်မလို့ဒုတိယစာကြောင်းက deductive reasoning ရဲ့ဥပမာဖြစ်ပါတယ်ဆိုနံပါတ်3မှာchromosomes the carriers of dna are distributed evenly between the daughter cells during cell division ဒါကဒါရှိပီးသားနေရာမှာတခုရှိပီးသားဖြစ်စဉ်တခုပေါ်ပြတာပေါ့နော် chromosomes လို့ခေါ်တဲ့ cell တွေမှာရှိတဲ့အစိပ်ပိုင်းပေါ့ဒီဟာလေးတွေကchromosomes တွေက the carriers of dna so dna ကိုသယ်ဆောင်တဲ့သူတို့တွေကို cell တွေမျိုးပွားတဲ့အခါမှာ cell တစ်ခုကနေနှစ်ခု क्वे သွားတဲ့အခါမှာအဲ့ဒီ chromosome တွေကိုအညီမျှခွဲဝေပြီးတယ်ပေါ့နော်ဒါကရှိပီးသား principle တစ်ခုပေါ့အဲ့ဒါကြောင့်မလို့ each daughter cells will have the same chromosome set as the mother cell ဒါကြောင့်မလို့ cell နှစ်ခု क्वे သွားပြီးတဲ့အခါမှာပထမကြည့်ရှိပြီးသား cell တစ်ခုနဲ့ရှိတဲ့ chromosome အရေးအတွက်အစုံအတူတူပဲပေါ့ဒါလည်းခုနပြောသလိုမျိုးပဲရှိပြီးသား principle တစ်ခုကိုမူတည်ပြီးတဲ့အခါကျတော့ hogging ထုတ်တဲ့အတွက်ဒါလည်း deductive reasoning ပေါ့နော် deductive reasoning ရဲ့ဥပမာပါသူကရှိပြီးသားလေ့လာချက်တစ်ခုပေါ်မှာ general principle တစ်ခုရှိတယ်အဲ့ဒီဟာပေါ်မှာမူတည်ပြီးတော့ hogging ထုတ်တယ်ပေါ့နောက်ဆုံးတစ်ခုကိုကြည့်ကြအောင်နောက်ဆုံးတစ်ခုက animals as diverse as humans insects and wolves all exhibit social behavior ဒါဆိုရင်ဒါ observation နဲ့စတယ်တရိတ်ဆန်တွေပိုးကောင်တွေနဲ့wolves ဝုန်းပလေတွေမှာဒီမှာသူတို့မှာအကုန်လုံးတယောက်နဲ့တယောက်တစ်ကောင်နဲ့တစ်ကောင်ဆက်ဆံရေးရှိတယ်ပေါ့နော်အဲ့ဒါကြောင့်မလို့ social behavior must have an evolutionary advantage ဒါကြောင့်မလို့ social behavior ဆိုတာက evolution တစ်လျှောက်မှာအရေးကြီးတဲ့အစိပ်ပိုင်းတစ်ခုပေါ့တစ်ကောင်နဲ့တစ်ကောင်ဒါပြိဿနေတစ်ကောင်နဲ့နေတာမဟုတ်ပဲတစ်ကောင်နဲ့တစ်ကောင်အဆက်ဆက်ရှိတာပေါ့အဲ့ဒါကအရေးကြီးတဲ့အချက်အစိပ်ပိုင်းတစ်ခုဖြစ်ရမယ်အဲ့ဒီတော့ဒီမှာ observation နဲ့စတယ်စပြီးတဲ့အခါကျတော့မှ conclusion တစ်ခုချရတယ်အဲ့တော့ဆိုရင်ဒါက inductive reasoning ရဲ့ဥပမာတစ်ခုပါ so now ဒုတိယသင်ခန်းစာကိုဒုတိယလေ့ကျင့်ကိုတွားကြည့်အောင်ဒီ အခုကြည့်နေတဲ့ slide ကတော့lesson 1ရဲ့ slide number 6ပါဒီ slide ရဲ့ exercise ကတော့ဘာလုပ်ခိုင်းတာလဲဆိုတော့ scientific method ကိုလေ့လာပြီးတဲ့နောက်ပိုင်းမှာ everyday problem နေ့တိုင်းတွေ့နေရတဲ့အတွေ့အကြုံလေးတစ်ခုကိုအဲ့ဒီ scientific method သုံးပြီးတော့ဖြေရှင်းကြည့်ရအောင်ပေါ့အဲ့တော့ဒီပထမ column မှာပေးထားတာကဟို scientific method ရဲ့တစင်ချင်းပေါ့နော် observation question hypothesis prediction experiment result ဆိုတဲ့step တွေ scientific method ရဲ့ step တွေမျိုးဆိုမှာဒုတိယ column မှာပေးထားတဲ့ဟာကတော့အဲ့အဖြစ်အပျက်ကိုဖော်ပြထားတဲ့စာကြောင်းလေးတွေပါဆိုဒီမှာကဘာလဲဆိုတော့ဒီသူ့ရဲ့ toaster oven ဘာမို့မီးခင်နဲ့ဆက်ပြတ်သွားတယ်ပြတ်သွားတဲ့အတွက်ဘာမို့မီးခင်နဲ့ဆက်ပြတ်ခြင်းဟာဆက်ကြောင်လားလက်စမီပလက်မကောင်းလို့လားဆိုတဲ့ဟာကိုစစ်ဆေးတာပေါ့နော်အဲ့ဒါကိုဒီဖြစ်စဉ်ကိုဖော်ပြထားတဲ့ဟာကို scientific method တင်းနဲ့တွဲကြည့်အောင်တော့ဒီပထမ column ကလည်းစကြည့်အောင် observation ပထမဆုံးလေ့လာမှုပေါ့နော်လေ့လာစူးစမ်းမှုအဲ့ဒါဆိုလို့ရှိရင်ဘာဖြစ်မလဲဆိုတော့ဒီမှာ there is something wrong with the electrical outlet if something is wrong with the outlet so ဒုတိယ b ဆိုလို့ရှိရင်တော့ prediction နဲ့ဆင်းတယ်ပေါ့ so c က observation ဖြစ်ပါလိမ့်မယ် my toaster doesn't toast my bread toaster oven ဘာမှမီးကင်ဆက်ကဘာမှမမီးမကင်ဘူးအလုံးမလုံးဘူးပေါ့နော်ဒါ observation ပေါ့ one observation က c ဖြစ်ပါတယ်အဲ့တော့ now ဒုတိယ question ကြတော့ဘယ်ဥစ္စာ question လဲဆိုတော့ဒီဥစ္စာကတော့နည်းနည်းလေးပို့ပြီးတော့ရှင်းတယ်လွယ်တယ်လို့ပြောရမှာပေါ့ why doesn't my toaster work f ပေါ့နော်ဒါဖြစ်ရင်မေကူမေးတယ်ငါဘာမှမီးကင်ဆက်ကအလုံးမလုံးဘူးဘာဖြစ်လို့မလုံးတာလဲ hypothesis ဆိုတာဟိုတစ်ခေါက်ကပြောခဲ့သလိုမျိုးပဲဖြစ်နိုင်ခြေရှိတာကို조ပြီးတော့ဟောကင်းထုတ်တာပေါ့ဒါပေမဲ့ဟောကင်းထုတ်တာရမ်းထုတ်တာမဟုတ်ဘူးရှိပြီးသားအချက်လက်တွေပေါ်မူတည်ပြီးတော့ဟောကင်းထုတ်တာအဲ့တော့ဘာဖြစ်နိုင်မလဲဆိုတော့ဒီမှာက A ပေါ့နော် so there is something wrong with the electrical outlet ဒါဖြစ်နိုင်ခြေတစ်ခုကိုသူကအဆိုပြုလိုက်တာပေါ့ဘာမို့မီးကင်ဆက်အလုံးမလုံးဘူးဆိုလို့ရှိရင်ဘာမို့မီးကင်ဆက်ဆိုတာမျက်စင်နဲ့အလုံးလုံးရတယ်ဆိုတဲ့အမှန်တရားတစ်ခုရှိတယ်။အဲ့ဒီအမှန်တရားနဲ့ပြီးတဲ့အခါကျတော့အဲ့ဒီလျှက်စစ်က electrical outlet ဘာမှလို့ပလက်ပလို့ခေါ်တာပေါ့အဲ့ဒီကနေလာတယ်ဆိုတဲ့အမှန်တရားတစ်ခုရှိတယ်။အဲ့ဒါလေးပေါ်မူတည်ပြီးတဲ့အခါကျတော့ဖြစ်နိုင်ခြေတစ်ခုကပလက်ပေါက်ကအလုံးမလုံးဘူး။ငါထိုးလိုက်တဲ့ပလက်ပေါက်ကအလုံးမလုံးဘူးအဲ့ဒါကြောင့်မလို့ဘာမို့မီးကင်ဆက်အလုံးမလုံးဘူးလို့ပြောလို့ရတယ်ဒါ hypothesis ပေါ့ဒုတိယကျွန်တော်ထားတခု prediction အဲ့ဒီ hypothesis ပေါ်မူတည်ပြီးတဲ့အခါကျတော့Hawking ထုတ်လို့ရတယ် Hawking အနေနဲ့ကဘာလဲဆိုတော့ if something is wrong with the outlet ခုနထင်တာမှန်ခဲ့လို့ရှိရင် my coffee maker also won't work when plugged into it တကယ်လို့ plug ပေါ်အလုံးမလုံးဘူးဆိုလို့ရှိရင်ဘာမှမီးကင်ဆက်တယ်မဟုတ်ဘူး coffee ဖြော်တဲ့ဆက်လဲ plug ထိုးကြည့်လို့ရှိရင်အလုံးလုံးမှာမဟုတ်ဘူးပေါ့ဒါအဲ့ဒါဆိုလို့ရှိရင်ပလက်ပေါက်အလုံးမလုံးဘူးဆိုတာမှန်သလားဆိုတာကိုဆန်းစစ်လို့ရမယ်ဟိုဂျိုဒင်းဟော့ကင်းထုတ်ချက်ပေါ့နော်ပြီးတဲ့ခါကျတော့တကယ် experiment လုပ်မယ်လေလာဆန်းသက်ချက်လုပ်မယ်လေလာဆန်းသက်ချက်ကဘာလဲဆိုတော့ I plug my coffee maker into the outlet coffee ဖြော်တဲ့ဆက်ကိုဟိုရဲကိုပလက်ပေါက်ကိုထိုးကြည့်တယ်ထူးကြည့်တဲ့အခါကျတော့အဖြေ result ကဘာလဲဆိုတော့ my coffee maker works coffee လုတ်တဲ့ဆက်က coffee ဖြော်တဲ့ဆက်ကတော့အလုံးလုံးတယ်အဲ့ဒါဆိုလို့ရှိရင်အဲ့ဒါလေးပေါ်မူတည်ပြီးတော့is the hypothesis correct so hypothesis ကမှန်သလား so hypothesis ကဘာလဲဆိုတော့ there is something wrong with the electrical outlet A ပါအဲ့တော့အဲ့ဒီ hypothesis က it is not supported ဘာဖြစ်လို့လဲဆိုတော့အဲ့ဒီ hypothesis ကိုဒီသူရတဲ့ရလက်က support မလုပ်ပါဘူးအဲ့ဒါဆိုလို့ရှိရင် propose some alternative hypotheses ဒီ exercise မှာပေးထားရပေါ့နော်အဲ့တော့ဘာဟို alternative hypothesis ကဘာဖြစ်မလဲဆိုတာနည်းနည်းလေးစဉ်းစားကြည့်ကြပါအောင် so alternative hypothesis ဥပမာတစ်ခုအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့တကယ်ပဲ toaster oven ကအလုံးမလုံးဘူးပေါ့နော် so အဲ့လိုမျိုးစဉ်းစားပြီးလို့ရှိရင်အဲ့ဒီ hypothesis ကို propose လုပ်ပြီးသွားလို့ရှိရင်လည်းခုနပြောတဲ့အတိုင်းပဲ prediction experiment result တင်တဲ့ ဆက်ပြီးတော့လေ့လာလို့ရပါတယ်။ဒါကတော့ဒီလောက်ပါပဲ။ဒါပြီးခဲ့တဲ့သင်ခန်းစာ1ကexercise တွေကိုပြန်ပြီးတော့အဖြေတိုက်တာပါ။သူကနောက်ဒါဖြစ်ရင်အခု lesson 2သင်ခန်းစာ1ကိုသွားကြည့်အောင်ပါ။အခုကြည့်နေတဲ့ slide တွေကတော့ lesson 2သင်ခန်းစာ1က slide number 1ပါအခု slide number 1 lesson 2မှာတော့ဘာအကြောင်းကိုစုစည်းထားလဲဆိုတော့chemistry of life ဟိုသက်ရှိတွေနဲ့မျိုးရိုးဗီဇာနဲ့ဆိုင်တဲ့အဲ့ဒါတွေအတွက်ဓာတုပေဒအခြေခံကိုလေ့လာဖို့အတွက်ပေါ့နော်ဒီသင်ခန်းစာမှာကတော့သက်ရှိတွေရဲ့မျိုးရိုးဗီဇာနဲ့ဆိုင်တဲ့သက်ရှိတွေကို molecule အစမှာဘယ်လိုဖွဲ့စည်းထားလဲချုပ်ကန်ထားလဲဆိုတာကိုနားလည်ဖို့အတွက်အထောက်အကူဖြစ်စေဖို့အတွက်ဓာတုပေဒ chemistry အခြေခံလောက်ပဲပေါ့အဲ့ဒီဟာကိုလေ့လာကြည့်အောင်ပါဒီသင်ခန်းစာမှာကတော့ chemistry အကြောင်းကိုအများကြီးမပြောပါဘူးchemistry သင်ခန်းစာမဟုတ်တဲ့အတွက်ဒါ bio နားလည်အောင်တို့ chemistry ရှင်းသင်ရှင်းထိုက်တဲ့အခြေခံလောက်ပဲပေါ့နော်အဲ့တော့တကယ်လို့များ chemistry အကြောင်းစိတ်ဝင်စားရဲဆိုလို့ရှိရင်တော့ chemistry အတန်းကိုတက်တိုက်ရှုရမှာပေါ့ဒါအခြေခံလောက်ပါပဲဒီမှာဘာကိုစုစည်းထားလဲဆိုတော့ဒါဒီသင်ခန်းစာမှာသိရမယ့်အကြောင်းတွေပေါ့နော်အဲ့ဟာတွေကိုစုပြီးတော့ရေးထားတာပါ atoms and molecules atom တွေနဲ့ molecule တွေရဲ့ပြီးတဲ့ခါကျတော့ the nature of chemical bondsဒါတို့bonds တွေအကြောင်းပေါ့ပြီးတဲ့ခါကျတော့ polarity နဲ့သူတို့ရဲ့အရေးကြီးပုံ biological interactions biomolecule တွေတခုနဲ့တခုဆက်ဆံတဲ့အခါမှာအရေးကြီးပုံပေါ့အဲ့ဒီအကြောင်းတွေကိုလေ့လာကြည့်အောင်ပါ so slide number 2ကိုသွားပါမယ် so slide number 2မှာပြထားတာကတော့စမယ်ဆိုလို့ရှင်တော့ atom ပေါ့အသေးဆုံး unit ကနေစရပါမယ် atom တွေဟာ molecule တခုဖြစ်လာဖို့အတွက်ဖွဲ့စည်းထားတဲ့အရာတွေပါဆိုသက်ရှိ molecule တွေမှာကတော့အများဆုံးတွေ့ရှိရတဲ့ atom တွေအနေနဲ့ကတော့ဘာဖြစ်မလဲဆိုရင်carbon hydrogen nitrogen နဲ့ oxygen တို့ပါပဲအဲ့ဒီတော့ဒီမှာရေးထားသလိုမျိုး atoms are the building blocks of molecules found in the universe so atoms တွေက molecules တွေဖြစ်လာဖို့အတွက်ဖွဲ့စည်းထားတဲ့ unit လေးပေါ့နော်ဒီပတ်ဝန်းကျင်ကိုကြည့်လို့ရှိရင်လေပဲဖြစ်ဖြစ်ရေပဲဖြစ်ဖြစ်အဲ့ဒီဟာတွေအကုန်လုံးကဒီ cell တွေပဲဖြစ်ဖြစ်ဒါတွေကို atoms တွေနဲ့ဖွဲ့စည်းထားတယ်။ So organic molecule ပေါ့သက်ရှိတွေနဲ့ဆိုင်တဲ့ molecule တွေမှာဆိုလို့ရှိရင်တော့ခုနပြောသလိုပဲ carbon, hydrogen, nitrogen နဲ့ oxygen တွေကအရေးကြီးပါတယ်။ဒီပုံလေးထဲမှာပြထားတာကတော့အရောင်လေးတွေနဲ့ဆွဲထားပေါ့နော်။ဒါကတကယ် atoms တွေကိုမြင်နေရတာမဟုတ်ပါဘူး။ဒါ model ပါ။လူမျက်စိနဲ့မမြင်ရတဲ့အတွက်စိတ်ထဲမှာမှန်းပြီးတော့ကြည့်ရတာလွယ်အောင်အတွက် model လေးတွေစောင့်ကြတယ်။အဲ့တော့ဒီက model ပါ။တခါလေကြောက်လို့ရှင်လဲ sulfur ဆိုတဲ့ဟာ sulfur ဆိုတဲ့ atoms တွေတွေ့ရတပါတယ်ဒါပေမဲ့အဓိကကတော့ carbon hydrogen nitrogen နဲ့ oxygen ပါပဲ so atom ဆိုတော့ဘာလဲလို့ရှင်းရမယ်ဆိုလို့ရှင်တော့ဒီ drug two တွေရဲ့အသေးငယ်တဲ့ဇုံတော် unit တစ်ခုပေါ့နော် atom ဆိုတာကတော့ဒုတိယတတိယ slide ကိုသွားပါမယ် so တတိယ slide 3ပေါ့ slide 3မှာတော့ atoms တွေရဲ့ဖွဲ့စည်းပုံကိုကြည့်လို့ရပါတယ်ဆိုကြည့်မယ်ဆိုလို့ရှင်တော့ဒီမှာ proton neutron neutrons နဲ့ပြီးတဲ့အခါကျတော့ electron ဆိုပြီးတော့သုံးမျိုးရှိပါတယ်ဆို proton နဲ့ neutrons proton နဲ့ဒီ protons နဲ့ neutron သူတို့တွေကတော့ nucleus လို့ခေါ်တဲ့ဒီဟာ nucleus ပေါ့နော်ဒီ structure ဒီမှာစာတန်းလေးထိုးထားပါတယ် nucleus လို့ခေါ်တဲ့ atoms ရဲ့အလယ်ဘူပိုင်းမှာရှိပြီးတော့ electrons တွေကတော့ဒီ electrons တွေကတော့nucleus ကိုမှုတီးပြီးတော့ပတ်လန်းချောင်းပေါ်မှာရှိနေကြပါတယ်ဒီမှာတော့ set wire အနေနဲ့ပြထားတယ်ပေါ့နော်ပတ်လန်းချောင်းကို protons က positive charge ဆို protons တွေကဒီမှာပြထားတဲ့အတိုင်းပဲ positive charge အပေါင်းလက္ခဏာရှိပြီးတဲ့အခါကျတော့ electron တွေကကြတော့ negative charge အနှုတ်လက္ခဏာရှိပါတယ် neutron တွေကတော့ဘယ် charge မှမရှိဘူး neutron ဆိုတာကသူ့ရဲ့နာမည်အတိုင်းပဲ neutral ပေါ့ဘာ charge မှမရှိဘူးအပေါင်းလည်းမဟုတ်ဘူးအနှုတ်လည်းမဟုတ်ပါဘူးအဲ့ဒါကြောင့်မလို့သူ့ကိုတော့ neutral လို့ညွှန်ပါတယ်atom တစ်ခုမှာတော့ရေပြွာအဖြစ် proton အရေအတွက်နဲ့ electron အရေအတွက်ကတွေ့နေပါတယ်ဒီဥပမာမှာဆိုလို့ရှိရင် proton နှလုံးရှိတယ်ဒီမှာလည်း electron ကနှလုံးရှိတယ်အဲ့ခါကျတော့ positive နှစ်ခုနဲ့ negative နှစ်ခုဆိုတဲ့ခါကျတော့ကြည်သွားပါတယ်အဲ့ အဲ့ဒါကြောင့်မလို့ Adams အနေနဲ့ကြည့်လို့ရှိရင် Adams တစ်ခုလုံးအနေနဲ့ခြုံပြီးတော့ကြည့်မယ်ဆိုလို့ရှိရင်အပေါင်းလက္ခဏာနဲ့အနှုတ်လက္ခဏာအပေါင်းပမာဏနဲ့အနှုတ်ပမာဏကြေသွားပြီးတော့ charge မရှိဘူးပေါ့နော်ဆိုတော့ရေဘူးကအားဖြင့် Adams Day မှာ charge မရှိဘူးဒီအောက်ကရေးထားတဲ့စာကြောင်းကခုနကပမာလို့ရှင်းပြသွားတာကိုပဲပြန်ပြီးရှင်းပြထားတာပါ Adams Day made up of protons and neutrons located within the nucleus protons and neutrons they are nucleus ma shi bi ya ka jaro electrons in orbital surrounding the nucleus electrons dia jaro nucleus ko pat ni de phalan chang ma shi ni ba de slide 4 ko twa chi ya ma so slide 4 ma myin ni ya ra ga ro di naw pai ma atoms di tuku ne tuku tuku ne tuku chait set bi de ka jaro molecules di phit la bo atwa chemical bonds di chang ko sin sa ya ma ba a lo myo စင်္ဂါပူအတွက်ကနည်းနည်းလေးနောက်ခံလေးလိုအပ်တယ်ပေါ့နော်အဲ့ဒီအချိန်မှာအဲ့ဒီချက်တဲ့တွေကိုအလွတ်မဲ့မဲ့အစားပေါ့နော်သဘောတရားပိုင်းကိုနားလည်အောင်လို့Bohr's model ဆိုတာကနေပြီးတော့ Bohr's model လို့ခေါ်တယ်ပေါ့နော်ဒီမှာ new Bohr's လို့ထွက်မလား new Bohr's လို့ထွက်မလားမသိဘူး new Bohr's model ကနေပြီးတော့စာကြိုင်အောင်ပါဒါကတော့သိပ္ပံပညာရှင်နာမည်ပါသူက1913မှာသူ propose လုပ်ခဲ့တဲ့ model ပေါ့အဲ့ဒီကနေစပြီးတော့လေ့လာကြအောင်ပါဆိုအဲ့ဒီ model အရာတော့ electron တွေကဒီမှာ electron ပေါ့နော် electron တွေက shell လို့ခေါ်တဲ့ nucleus ကိုဝန်းရံထားတဲ့ပလန်းကြောင်းတွေမှာနေရာယူပါတယ်ဆိုဒီမှာတော့ပလန်းကြောင်းတွေပြထားတယ်ပေါ့နော်ပလန်းကြောင်းတွေမှာနေရာယူရတဲ့ဆို electron တစ်ခုတည်းရှိမယ်ဆိုရင်တချို့ atoms တွေမှာ electron ထပါတော့တစ်ခုပဲရှိမယ်ဆိုရင်သူကအဲ့ဒီ nucleus နဲ့အနီးဆုံးenergy အနှိမ့်ဆုံးနေရာမှာစပြီးတော့နေရာယူမယ်လို့အဲ့ဒီ model ကဆိုထားပါတယ်တကယ်လို့အပြင်က energy တစ်ခုခုဝင်လာမယ်ဆိုရင်ဥပမာအားဖြင့်စွဲ့ရင်မြင့် high energy အလင်း photon တစ်ခုကိုရတဲ့ energy ဆိုပါတော့ဆိုအဲ့ဒီ energy အဲ့ဒီအလင်း photon တွေအကြောင်းတွေကိုတော့ဒီသင်္ကန်းစာနဲ့ diet ဆက်မှုရှိမနေတာကြောင့်မလို့အခြေချပြီးတော့မပြောလို့တော့ပါဘူးဟိုအချင်းချုံးပြီးတော့ပြောရလို့ရှင်တော့light ပေါ့နော်ဒီအလင်းရောင်ကလည်းစွမ်းကိုတက်ဆောင်နေအိမ်မှာအသေးဆုံး unit ကလေးတွေပေါ့ light ရဲ့ photons တွေဒါအသေးဆုံး unit ကလေးတွေကနေပြီးတော့ energy တက်ဆောင်နေအဲ့ဒီ photon ကနေရတဲ့ energy ကြောင့်မလို့ပထမဆုံး shell က electron ကဒီပထမဆုံး shell မှာရှိနေတဲ့ electron ဒီမှာတော့ 1N လို့ပြထားပါတယ်ပုံထဲမှာတော့အဲ့ဒီဟာ energy ပုံမြင့်တဲ့ shell တွေစီကိုရောက်သွားနိုင်တယ်ဘာဖြစ်လို့လဲဆိုတော့light ကရတဲ့အပြင်ကဝင်လာတဲ့ light energy ပေါ့နော် light photon ကနေပြီးတော့ဒီမှာရှိနေတဲ့ electron ကို energy ပေးလိုက်တဲ့သဘောမျိုးပေါ့ excite လုပ်တယ်လို့အင်္ဂလိပ်လိုညွှန်ကြတယ်အဲ့ဒီဟာကြောင့်မလို့ဒီ energy ဒီ electron ကပို့ပြီးတော့ energy မြင့်တဲ့ shell ကိုရောက်သွားနိုင်တယ်ဒီမှာပို့ပြီးတော့ energy မြင့်တဲ့ shell ကတော့ 2N 3N စသဖြင့်ပေါ့နော်ဒါပေမဲ့အဲ့ဒီအခြေအနေမှာတည်ငြိမ်တဲ့အခြေအနေမဟုတ်တာကြောင့်မလို့သူကခဏပဲပေါ့အချိန်ပိုင်းခြားတစ်ခုပြီးသွားလို့ရှိရင်အဲ့ဒီ electron ကတကူမူလနေရာကိုပြန်ရောက်သွားပါတယ်ဆိုတော့အဲ့လိုဖြစ်စဉ်အတွင်းမှာအလင်း photon တကူပြန်ပြီးတော့ထုတ်ပါတယ်ဆိုတော့ဒါတွေကိုဘာလို့ပြောနေရတာလဲဆိုတော့အဓိကကတော့shell နဲ့ electron တွေက atoms တကူနဲ့တကူပေါင်းပြီး molecule တွေဖြစ်လာဖို့အရေးပါလို့ပါဆိုတော့ shell တကူစီမှာ electron ဘယ်နှလုံးစီရှိနိုင်လဲဆိုတဲ့အကြောင်းကိုလည်းလေ့လာကြည့်အောင်ပါဆိုပထမ shell nucleus နဲ့အနီးဆုံး shell ပေါ့နော်အဲ့မှာ electron နှလုံးတည်းလက်ခံနိုင်ပါတယ်အကြဖြတ်ပြီးတော့ပြောစရာရှိတာကတော့ပထမ shell ကို 1N လို့ညွှန်ပါတယ်ဆို 1N လို့ညွှန်တယ်ပေါ့နော် first shell 1N အဲ့မှာ up to 2 electrons electron နှလုံးအထိလက်ခံနိုင်တယ်ဆိုပထမ shell ကို 1N လို့ညွှန်ပြီးတော့ဒုတိယ shell ကိုတော့ 2N လို့အစသဖြင့်ညွှန်ပါတယ်ခုန electron ရေအတွက်အကြောင်းကိုပြန်ပြီးတော့ပြောရလို့ရှိရင် 2N ကစပြီးတော့တခြား charge shell တွေမှာကတော့electron ရှစ်လုံးစီထိလက်ခံနိုင်တယ်ဆိုဒီမှာရေးထားပါတော့ညာဘက်မှာလည်းရေးထားရပေါ့နော်အင်္ဂလိပ်လို second shell 2N ကနေစပြီးတော့ and onwards up to 8 electron so 2N 3N 4N etc သူတို့ကကြတော့ electron ရှစ်လုံးထိလက်ခံနိုင်တယ်အဲ့တော့တို့ချုံးပြီးပြောရလို့ရှင် 1N ကလွဲလို့ဂျန်တဲ့ကောင်းနေမှာသူတို့ electron ရှစ်လုံးအထိလက်ခံနိုင်တယ်ဒါ atom တိုင်းမှာပထမ shell မှာ electron နှလုံးရှိပြီးတော့ဒုတိယ shell မှာ electron ရှစ်လုံးရှိရမယ်လို့ဆိုတာမဟုတ်ပါဘူး ဥပမာဆိုလို့ရှိရင် oxygen atoms ကိုကြည့်အောင်ပါဆို oxygen မှာဆိုတော့ oxygen ဆိုတာလူတိုင်းအတွက်ရင်းနှီးနေတဲ့လူတိုင်းနေပါအတွက်ရင်းနှီးနေတဲ့စကားမျိုးဖြစ်မှာပေါ့နော်အာအသက်ရှင်ဖို့အတွက်မရှိမဖြစ်လူတွေမရှိမဖြစ်လူတွေနေ့တိုင်းရှူနေရတဲ့ oxygen ဆိုတာကတော့အတူခေါ်တာပေါ့နော် oxygen molecule ပါ oxygen atom နှစ်ခုပေါင်းထားတဲ့ oxygen molecule ပါဆိုအတင်အာပြီးတော့ oxygen atom မှာဆိုလို့ရှိရင် electron ရှစ်လုံးရှိပါတယ်so Bohr's model အရာဆိုလို့ရှိရင်ခုနရှစ်လုံးဆိုလို့ရှိရင် electron တွေက energy အနည်းဆုံး shell နေကနေစပြီးတော့နေရာယူမယ်ဆိုရင်ပထမနှလုံးကပထမ shell မှာရှိပါမယ် 2n 2n shell မှာရှိမယ်ပြီးတော့ရှစ်လုံးအနည်းအာရှိတဲ့ထဲမှာနှလုံးကပထမ shell မှာရှိရဲဆိုရင်ကျန်တာက6လုံးကျန်မယ်အဲ့ဒီ6လုံးကဒုတိယ shell 2n shell မှာနေရာယူပါမယ်အဲ့ဒါဆိုလို့ရှိရင် oxygen atom ရဲ့ဒုတိယ shell ကပြည့်မနေဘူး။ဘာဖြစ်လို့လဲဆိုတော့ 2n မှာရှစ်လုံးတိလက္ခဏာရောပါ။ So atom တွေအတွက်ကသူတို့ရဲ့အပြင်ဘက်အကြဆုံး shell အဲ့ဒါကိုသူ valence shell လို့ခေါ်ပါတယ်။ဒီညာဘက်မှာလည်းရေးထားပါတော့။အပြင်ဘက်အကြဆုံး shell valence shell လို့ခေါ်ပါတယ်။အဲ့ဒီမှာလက္ခဏာနဲ့အရေးအတွက်အတိုင်းရှိနေမယ်ဆိုလို့ရှင်တော့အတည်ငြိမ်ဆုံးအခြေအနေပါပဲ။ဒါကြောင့်မလို့ oxygen ကအခြား atom ကြီးတွေစီကနေပြီးတော့electron နှလုံးထပ်ပြီးတော့လက္ခဏာနိုင်သေးတယ်ခုနပြောသွားသလိုအာတာမန်ခြေနေမှာရှိနေတဲ့ oxygen ကအပြင်ဆုံး shell valence shell မှာ6လုံးပဲရှိတဲ့အတွက်နောက်ထပ်နှလုံးထပ်ပြီးလက္ခဏာနိုင်တယ်အပြင်ဆုံး shell မှာ oxygen sorry electron တွေရှိတဲ့တလောက်မရှိတဲ့ atoms တွေကအပြင်ဆုံး shell က electron တွေကိုအခြား atoms တွေကိုလှူတာပဲဖြစ်ဖြစ်တခြား atoms တွေစီကယူလာပဲဖြစ်ဖြစ်လှုပ်ပြီးတော့အတည်ငြိမ်ဆုံးအခြေအနေကိုရောက်သွားတတ်ကြပါတယ်။ဒီနေရာမှာပြောစရာရှိတာကတော့ခုနဟိုအတုံးလုံးနဲ့တုံးလုံးပေါ့နော် atoms တွေမှာအသိဉာဏ်လည်းမရှိပါဘူးသူတို့ကအသက်လည်းမရှိပါဘူးဒီအခြေအနေတွေကိုသူတို့ဆုံးဖြတ်ချက်ကြီးနဲ့လှုပ်ပြီးတော့ယူတာမဟုတ်ဘူးပေါ့နော်ဒါတဘာဝပတ်ဝန်းကျင်ရဲ့နေရာမာတွေရဖြစ်ပေါ်လာတဲ့ဖြစ်စဉ်တွေကိုအာပေါ်ပြနေုံတသက်ပါပဲဒီမှာအာရေးထားတဲ့အတိုင်းမျိုးပေါ့နော်ခုနကရေးထားတဲ့အင်္ဂလိပ်စာကတော့ခုနပြောသွားတဲ့ပမာစာတွေကိုအတူခြုံပြီးတော့ရေးထားပါ Full balance shell is the most stable electron configuration အဲ့အပြင်ဆုံးက shell တွေမှာ electron အပြည့်ရှိနေလို့ရှင်ဒါအတည်ငြိမ်ဆုံးအခြေအနေပေါ့နော် partially filled valence shells can gain or lose electrons to achieve a stable electron configuration ဒီအတိပ္ပယ်ကတော့အာဒါအပြင်ဆုံး shell တွေမှာဟို electron အပြည့်ပေါ့နော်ယူနိုင်တဲ့လောက်အပြည့်ရှိနေရင်တော့အတည်ငြိမ်ဆုံးအခြေအနေပါပဲလို့ပြောချင်တာပါဒီအောက်မှာရေးထားတဲ့အာ paragraph ကတော့ခုနဒီ photon အကြောင်းပေါ့နော် light energy photon အကြောင်းကိုအချင်းချုပ်ပြီးတော့ရေးထားတာပါအခု slide 5ကိုသွားကြည့်အောင်ပါ slide 5ကတော့ခုနကပြောတဲ့အတိုင်းပဲ oxygen atom မှာ electron 6လုံးအပြင်ဘက်ဆုံးအာ shell မှာရှိနေပါတယ်ဒီပုံထဲမှာကတော့အတွင်းဆုံး shell 1n ကိုပြောင်းထားပါဘူးဒီမှာအာထားပါတော့ဘယ်ဘက်ကစာပြီးတော့ကြည့်ကြည့်အောင်ပါဒီမှာ oxygen အနီရောင်လေးနဲ့ဆွဲထားတဲ့ပုံပေါ့နော်အဲ့မှာကြာလို့ရှိရင်ဒီ valence shell ကိုမြင်နေရတယ်2 4 6 electron 6လုံးကိုပြထားပါတယ်ဒီမှာသူက 2n ကိုပဲပြထားတယ်ပေါ့နော် 1n ကိုပြမထားပါဘူး 2n ကိုပဲဆွဲထားတာပါပြီးတော့ဒီ oxygen atom အပြင်ဒီ hydrogen atoms လေးတွေကိုကြည့်ကြည့်အောင်ဒီမှာဘယ်ဘက်မှာတော့hydrogen atom နှလုံးဆွဲထားပါတယ် oxygen နဲ့ဘေးချင်းကပ်ရဲ့ရှိနေတယ်ပြီးတော့ခါကြတော့ now hydrogen တလုံးကတော့ oxygen နဲ့အပေါ်အောက်ရှိနေတယ်ဆို hydrogen atoms ဒီမှာကတော့ electron တလုံးပဲရှိတယ်ဆိုသူတို့ကတလုံးပဲရှိတယ်ဆိုတော့သူတို့ရဲ့ရှိတလုံးနဲ့တော့ရှိတဲ့ electron က 1n shell မှာပဲနေတယ်ပေါ့နော်အဲ့တော့အဲ့ဒီ 1n shell မှာနှလုံးလက္ခဏာနဲ့အတူသူတို့ကနောက်ထပ်တလုံးလက္ခဏာနေတယ်ဆိုရှိတဲ့တလုံးကတော့အဲ1 and shell မှာပဲနေရာယူထားတယ်ပို့ပြီးတော့ကြီးငယ်တဲ့အဆင့်ရောက်ဖို့ဆိုရင် now electron တလုံးဆက်ပြီးတော့ထပ်ပြီးတော့လက်ခံနိုင်တယ်အဲ့ဒါကြောင့်မလို့ तू ကဒီ hydrogen နဲ့ oxygen hydrogen atoms တခုနဲ့ oxygen atoms တခုနဲ့ပေါင်းပြီးတဲ့အခါမှာသူတို့အတော်ပဲဖြစ်သွားတယ်အဲ့ဒါနဲ့ဒီလိုမျိုးအာဒါညာဘက်ကညာဘက်ကိုကြည့်အောင်ပေါ့နော်ညာဘက်မှာတော့သူတို့oxygen တလုံးနဲ့ atoms တလုံးနဲ့ hydrogen atoms နှလုံးပေါင်းသွားတဲ့ပုံပြထားတာပါအဲ့တော့ကတော့အများကြီးကြတဲ့ H2O လို့လွယ်လွယ်ခေါ်ကြတဲ့ molecule ပေါ့နော် water molecule ရေ molecule တခုဖြစ်လာပါတယ်အဲ့တော့ဒီ molecule ကိုကြည့်ကြအောင်ပါဒီ molecule ကဘယ်လိုဖြစ်လာလဲဆိုတော့ ဒီ molecule တစ်ခုမှာ electron ကိုမျှထားတဲ့အခြေအနေကိုတွေ့ရပါမယ်ဒီမှာခုနကဒီဘယ်ဘက်ကပုံနဲ့ကွာတာဆိုလို့ရှိရင်ညာဘက်ကပုံမှာ oxygen က electron တစ်လုံးပေါ့နော်share လုပ်တယ်ဒီအနီရောင်လေးနဲ့ပြထားတယ်ဒီမှာအလယ်မှာမျှလေးပြထားပေါ့နော်အဲ့မှာမျှ slide ပုံမှာမျှလီမီနဲ့ပြထားတဲ့နေရာနှစ်ခုကိုတွေ့ရမှာပါအဲ့ဒီအခြေအနေတစ်ခုစီမှာတော့ hydrogen atoms နဲ့ oxygen atoms တို့ကြောင့် electron တစ်စုံစီမျှတုံးထားတာကိုတွေ့ရမှာပါဒီမှာတစ်ခုညာနီတစ်ခုနဲ့ပြထားတယ်ဒီမှာလည်းညာနီတစ်ခုနဲ့ပြထားတယ်ဆိုတော့အဲ့ဒီအနေအထားကြောင့်မလို့အဲ့ဒီ molecules တွေမှာ oxygen က 2n shell မှာ electron ရှိလုံးရှိပြီးတော့ hydrogen ဘက်ကကြည့်မယ်ဆိုလို့ရှိရင်လည်း electron နှလုံး 1n shell မှာရှိနေပါတယ်ဒီနေရာမှာအသစ်သင်ယူစရာ not the body တစ်ခုကတော့covalent bond ဆိုတဲ့သဘောတရားပါပဲ။ so covalent bond atom တစ်ခုနဲ့တစ်ခုကြားမှာ electron တစ်စုံကိုမျှဝေသုံးထားခြင်းအပြင် covalent bond တစ်ခုပေါ်လာပါတယ်။ဒီမှာအင်္ဂလိပ်လိုရေးထားတယ်ပေါ့နော် definition two or more atoms may bond with each other to form a molecule when two hydrogens and oxygen share electrons via covalent bonds it forms a water molecule. so ဒီမှာ covalent bond ဒီမှာကတော့ပို့ပြီးတော့တိတိစစ်စစ်ပြောရလို့ရှင် single bond covalent single bond ပေါ့နော်အဲ့ဒါကဘာလဲဆိုတော့ sharing of a pair of electrons electron တစ်စုံနှလုံးပေါ့နော် between two atoms ပို့ပြီးတော့ဒီကြောင်ပြောရလို့ရှင်အဲ့ဒါ single covalent bond လို့ပြောပါတယ်ဆိုဒီမှာဆိုလို့ရှင်ညာလေးနဲ့ပြထားတဲ့နေရာညာအနီလေးနဲ့ပြထားတဲ့နေရာတစ်ခုစီက single covalent bond တစ်ခုစီပါဆိုဒါဖြစ်လို့ရှင် electronတစုံနှစ်စုံတစုံမကပဲနဲ့နှစ်စုံကိုမျှပို့ပြီးတော့သုံးလို့ရှင်ရောဘလူးခေါ်လဲပေါ့နော်အဲ့ဒါကို now slide မှာကြည့်အောင်အဲ့ဒီ now slide ကိုမသွားခင်မှာဒီမှာဒါဒီအယုတ်ကလေးတွေနဲ့မစွဲပဲနဲ့ covalent bond ဘလူးစွဲလဲဆိုတော့ဒူချောင်းလေးအနေနဲ့ပဲစွဲထားတယ်ပေါ့နော်ဒါကဒီ chemical formula ရေးတဲ့နေရာမှာအဆင်ပြေအောင်လို့ပေါ့ဒီမှာဆိုလို့ရှင် H နဲ့ H2O ပေါ့ H နှလုံးနဲ့oxygen တလုံးနဲ့ကျောက်သူတို့ကြားထဲမှာဒုတ်ချောင်းလေးတွေဆွဲထားတယ်အဲ့ဒုတ်ချောင်းလေးတွေကဘာကိုကိုစားပြုလဲဆိုတော့ sharing of a pair of electrons electron တစုံညပြီးတော့သုံးထားတာကိုကိုစားပြုပါတယ်အဲ့ဒါဆိုလို့ရှိရင် slide 6ကိုတွားကြည့်အောင်ပါအဲ့တော့တစုံမဲနဲ့ share လုပ်တာမဟုတ်ဘဲနဲ့နှစ်စုံ share လုပ်တယ်ဆိုလို့ရှိရင်ကိုဘလို့ခေါ်တယ်လေပေါ့နော် slide 6မှာကတော့ oxygen molecule ဖြစ်လာတဲ့ပုံကိုတွေ့ရပါတယ် oxygen atom နှစ်ခုဒီမှာညာဘက်မှာဘယ်ဘက်မှာပြထားတဲ့ oxygen အနီရောင် oxygen atom နှစ်ခုအဲ့ဒီ oxygen atom နှစ်ခုက electron နှစ်စုံကိုမျှပြီးတော့သုံးခြင်းအပြင်သူတို့ရဲ့အပြင်ဆုံး shell 2n shell မှာ electron ရှစ်လုံးစီပိုင်ဆိုင်တဲ့အခြေအနေကိုရောက်သွားပါတယ်ဒီမှာရေးကြည့်အောင်ပါညာရဲ့ညာဘက်မှာဆိုရင်1 2 3 4 5 6 9 10ဒီဘက်ကဒုတိယ oxygen atom မှာဆိုရင်လည်း1 2 3 4 5 6 9 10ရှစ်လုံးစီပိုင်ဆိုင်တဲ့အခြေအနေရောက်သွားတယ်။ဒီကိစ္စမှာကြတော့ဒီအောက်ဆီဂျင်နှစ်ခုရဲ့ကြားထဲမှာအီလက်ထရွန်နှစ်စုံလေးလုံးကိုမျှပြီးတော့သုံးထားတဲ့အတွက်ဒီကိုဗလန့်ဘွန်ကိုတော့ double bond လို့ညွှန်ပါတယ်။ဒါကတော့ဒီအောက်မှာရေးထားတဲ့အင်္ဂလိပ်လိုရေးထားတာကတော့ဒါ definition ပေါ့ double bond covalent bond sharing of two pairs of electrons between two atoms ။